မင်္ဂလာညနေခင်ပါရှင်2019ခုနှစ်ဖေဖော်ဝါရီလ19ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနဲ့နယ်စပ်မှာတတိုင်းကမဲ့သုံးစိရဖို့တမတ်တော်နဲ့ထရန့်ကနိုင်ငံတော်ရေးပေါ်ခြေနေခြေညာတဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်။အိန္ဒိယနိုင်ငံကစီးရီးယားဆောင်ရွက်လာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့အတူခြေညာပေးသွားမှာပါ။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလာတွေထဲမှာတော့အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်စည်းရုံးကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါပြီ
။အဆိုထောက်ခံမဲ389မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံဆန္ဒမဲများတဲ့အတွက်ပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီ
ပြည်ထောင်စုလွှတ်တော်နာယကရဲ့ကြေညာချက်နဲ့အတူအခုလိုဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဘာကြောင့်ကန့်ကွက်ကြသလဲဘာကြောင့်ထောက်ခံကြသလဲဆိုတဲ့သဘောထားအမြင်တွေကိုလည်းနိုင်ငံတကာသတင်းတွေပြီးနှာစင်ရမှာဖြစ်ပါတယ်။နောက်တစ်ခါစီရောလို့ခေါ်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေး82ကြိမ်မြောက်ညီလာခံမှာအစိုးရရဲ့တင်ပြချက်ကိုလူ့အခွင့်အရေးဘက်ကဘလို့တုံ့ပြန်ကြပါသလဲ။ဒီခါနိုင်ငံတကာသတင်းလွှာမှာတော့ဗင်နီဇွဲလားနိုင်ငံရဲ့လက်တလောနိုင်ငံရဲ့အခြေအနေတွေအကြောင်းကိုပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကမဲ့အုံစီရနိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်ရေးပေါ်ခြေနေကြီးညာလိုက်တဲ့ပေါ်ပြည်နယ်16ခုကတရားစွဲလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကဦးဆောင်ပြီးပြည်နယ်အစိုးရရှင်းနေချုပ်တွေမနေ့နောက်ပိုင်းမှာပဲကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရိုင်တရားရုံးမှာတိုင်ကြားလိုက်တာပါသမ္မတရေးပေါ်ခြေနေကြီးညာချက်ဟာခြေကမ်းဥပဒေနဲ့မကန့်ညီတဲ့ဥပဒေမဲ့လုပ်ရဖြစ်သလိုမွေးစည်းဝါတက်ပြည့်အစီအစဉ်တွေစစ်ဘက်ဆိုင်ရာဆောက်လုပ်ရေးလုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေကအသုံးစီတွေကိုယူသုံးမှာဖြစ်တဲ့အတွက်သက်ဆိုင်ရာပြည်နယ်နဲ့ဒေသခံတွေအတွက်နှစ်နာတယ်ဆိုပြီးတရားစွဲခဲ့တာဖြစ်ပါတယ်လွတ်တော်ရဲ့ခွင့်ပြုချက်မရဘဲတိုင်းဆောင်မဲ့အစီအစဉ်တွေတခြားဆိုးရဌာနတွေကသုံးစီတွေကိုလွှဲပြောင်းသုံးစွဲမဲ့အစီအစဉ်တွေကိုအပြစ်ဒဏ်ရဆိုင်မှုတရားရုံးကိုရှောက်လဲခဲ့တာပါသမ္မတထရန့်ဟာတရားဥပဒေကိုမထိမ်းမဲ့မြင်ပြုခဲ့ကြောင်းလဲကယ်လီဖိုးနီးယားပြည်နယ်ရှင်းနေချုပ်ဇေဗီယာပါဆာရာကပြောဆိုခဲ့ပါတယ်နေဆက်မှာအချက်တဲပြဿနာမရှိမှန်းသိသိနဲ့မလိုအပ်ဘဲအရေးပေါ်ခြေနေကြီးညာခဲ့တာဟာတရားရုံးမှာအမှုရင်ဆိုင်ရှုံးနိုင်တယ်ဆိုတာကိုလဲသမ္မတကိုယ်တိုင်ကလက်ခံပြောဆိုထားတယ်လို့လဲပြောဆိုခဲ့တာပါတိုင်းဆောင်ဖို့အသုံးစီအတွက်ကွန်ဂရက်စ်တော်ကလည်းအတည်မပြုမက္ကဆီကိုနိုင်ငံကလည်းမပေးတဲ့အတွက်အချက်တဲဆိုင်နေတယ်ဆိုပြီးပုံကြီးချက်ပြောခဲ့တာဖြစ်တဲ့ကြောင်းလဲပြောဆိုခဲ့ပါတယ်တိုင်းကမဲ့လမ်းကြောင်းမှာကြားရောက်နေတဲ့ Texas ပြည်နယ်ကမြေပိုင်ရှင်သုံးအောင်နဲ့ပေါင်းချင်ထင်းထင်းရေးလှူရှာမှုအဖွဲ့တစ်ခုကလည်းသမ္မတရဲ့ကြီးညာချက်အပေါ်မှာတရားစွဲဆိုထားကြတာပါ
ဗင်နီဇွဲလားနိုင်ငံမှာနေတဲ့သူကိုစတင်ဖို့လိုပြီးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တိုက်တွန်းချက်ကိုဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပယ်ချလိုက်တယ်လို့သမ္မတထရမ့်ရဲ့လေတန်းဟာနာဇီရိုရဲ့လေတန်းလိုဖြစ်နေပြီလို့လည်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလားအထက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့သမ္မတထရမ့်ကဗင်နီဇွဲလားစစ်တပ်ကိုလည်းမစ္စတာဂွိုက်ဒိုကိုထောက်ခံဖို့တိုက်တွန်းပြောကြားခဲ့တဲ့အပေါ်သမ္မတမာဒူရိုကနိုင်ငံပိုင်ရုပ်မြင်သံကြားကနေအခုလိုတုံ့ပြန်ပြောဆိုခဲ့တာပါ။ထောင်လွှားမောက်မာတဲ့အမေရိကန်ပြည်ထောင်စုဟာဗင်နီဇွဲလားနိုင်ငံပေါ်အထင်အမြင်သိနေပြီးသမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းသူ့အမိန့်ကိုဗင်နီဇွဲလားစစ်တပ်ကလိုက်နာမယ်လို့ယုံကြည်နေပုံရတယ်လို့သမ္မတမာဒူရိုကပြောဆိုသွားပါတယ်။ဒါအပြင်ဒီလိုရဟာဗင်နီဇွဲလားနိုင်ငံရဲ့ဂုဏ်သိက္ခာကိုထိပါစော်ကားလိုက်တာဖြစ်ပြီးရှက်စရာကောင်းတဲ့အပြုအမူဖြစ်တယ်လို့လည်းပြောဆိုပါတယ်။သမ္မတထရမ့်ရဲ့ပြောပုံဆိုပုံကလည်းနာဇီရိုရဲ့လေတန်းနဲ့တူနေပြီးဆိုပြီးသမ္မတမာဒူရိုကဆွတ်ဆွဲပြောဆိုခဲ့တယ်လို့ဗင်နီဇွဲလားနိုင်ငံကိုသူတို့ပိုင်အဖြစ်အမေရိကန်တို့ကထင်မြင်နေပုံရတယ်လို့လည်းထပ်လောင်းပြောဆိုသွားတာပါ။သမ္မတထရမ့်ရဲ့မိန့်ခွန်းအပေါ်မာဒူရိုရဲ့မှတ်ချက်ပေးပြောဆိုပုံနဲ့ပတ်သက်လို့သမ္မတအိမီရိုဖက်ကတုံ့ပြန်ပြောဆိုချက်တွေတော့ထွက်ပေါ်မလာသေးပါဘူး။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးတင်းမမှုတွေနဲ့ပတ်သက်လို့ဆွေးနွေးဖို့နှစ်နိုင်ငံဆက်ဆံညီနိုင်မှုတွေဒီသတင်းပတ်သက်ဆွေးနွေးမှုတွေပြန်ဆမှာဖြစ်ပါတယ်။ဝါရှင်တန်မှာတတိယကြိမ်ဆွေးနွေးပွဲဖြစ်အငြင်းတန်းဆင့်လက်တော့တာဝန်ရှိသူတွေအင်္ဂါနဲ့ဗော်ဒူနှစ်ရက်ကြာဆွေးနွေးပြီးကြာသာပတိုင်းတွေမှာတော့အကြီးတန်းဆင့်ဆွေးနွေးမှာဖြစ်တဲ့အကြောင်းအင်ဗျူရိုကသတင်းထုတ်ပြန်ထားတာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်မှုတွေပေါ်တက်ရောက်နေတဲ့ကိစ္စတွေမှာလိုအပ်တဲ့အခြေခံချက်ချပြောင်းလဲရေးလုပ်နိုင်မှုအဓိကအာရုံစိုက်ဆွေးနွေးသွားမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ကုမ္ပဏီတွေကအစင်းမြင့်နည်းပညာတွေကိုတရုတ်ကုမ္ပဏီတွေထံလွှဲပြောင်းဖို့တရုတ်ဘက်ကဖိအားပေးနေတယ်လို့ကြီးမားတဲ့တရုတ်နိုင်ငံဈေးကွက်ထဲအမေရိကန်လုပ်ငန်းတွေဝင်ရောက်ခွင့်ကန့်သတ်နေခံနေရတယ်ဆိုပြီးတော့အမေရိကန်ဘက်ကအချိန်တော်ကြာခဲ့ကပြောဆိုထားပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှာလွတ်ဆောင်နေတာတွေကိုပြောင်းလဲဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ကဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်သွင်းကုန်ကိုယ်တွေကို တိုးမြင့်ကောက်ခံမှုကြီးညာထားပြီးတရုတ်ဘက်ကလည်းအပြန်အလှန်အဖြစ်ဘီလီယံ110တန်မှုရှိတဲ့အမေရိကန်သွင်းကုန်တွေပေါ်အခွန်အထူးကောက်ထားပါတယ်။အပြန်အလှန်သွင်းကုန်တွေတိုးမြင့်ကောက်ခံနေရတဲ့ကိုနှစ်တစ်ခုနေကဆက်လို့ရပောင်း90ကျားစိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီရှင်းပင်တို့ကြားပြီးခဲ့တဲ့ဒီဇင်ဘာလတည်းသဘောတူညီချက်ရခဲ့တဲ့ဆွေးနွေးပွဲအတွင်းမှာပဲကုန်သွယ်ဆိုင်ရာစစ်ဆင်ညီနိုင်မှုတွေလုပ်ဖို့လည်းသဘောတူထားတာဖြစ်ပါတယ်။
တရုတ်နိုင်ငံဟာအမေရိကန်ရဲ့ပြည်စီကိရိယာတွေကိုသုံးပြီးတော့နိုင်ငံခြားဖောက်သည်တွေကိုတချို့လုံနေနိုင်တယ်လို့အမေရိကန်ဘက်ကပြောဆိုနေတာဟာတရုတ်နိုင်ငံရဲ့ဆက်သွယ်ရေးလုပ်ငန်းတိုးတက်မှုအပေါ်ဝင်ပြီးတော့နောက်ရှစ်ဖို့ကြိုးစားတာဖြစ်တယ်လို့တရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။အမေရိကန်ဟာနိုင်ငံရေးကိုအတုံးချပြီးတရုတ်နိုင်ငံရဲ့လုပ်ငန်းကိုနှိပ်ကွပ်နေတာဟာကျင့်ဝတ်နဲ့လည်းမညီသလိုလက်တွေ့လည်းမကျတဲ့အပြင်မတရားသဖြင့်အနိုင်ကျင့်ရလည်းရောက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂင်ရွှန်းကပြောဆိုခဲ့တာပါ။ဟွာဝေးဆက်သွယ်ရေးကုမ္ပဏီရဲ့နည်းပညာတွေနဲ့နိုင်ငံခြားအစိုးရတွေကိုတချို့လှောက်ထောက်လန်းဖို့တရုတ်နိုင်ငံကလုပ်ကိုင်နေတယ်လို့တန်ရရှိကြောင်းအမေရိကန်တို့ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ဘက်ကခိုင်မာတဲ့သက်သေအထောက်အထားဘာမှမပြဘဲအခုလိုဆွဆွဲပြောဆိုနေတာဖြစ်ပြီးတရုတ်အစိုးရကတချို့လှောက်ခိုင်းနေဆိုရင်လည်းသူတို့ဘက်ကညင်မှာပဲလို့ဟွာဝေးကုမ္ပဏီဘက်ကပြောပါတယ်။ဒါပေမဲ့အမေရိကန်သုတမရမိုက်ပန့်စ်ကတော့ 5G လက်ကင်တယ်လီဖုန်းကိုရင်းသစ်တခုတိစောက်ဖို့တူဦးတယောက်ကကြိုးပမ်းမဲ့အရေးကိုအမေရိကန်ဘက်ကစောင့်ကြည့်နေပြီးတရုတ်နိုင်ငံဘက်ကချင်းချောက်လာနိုင်ရှိတဲ့အပေါ်အလင်းနဲ့သတိပြုကြဖို့ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပတဲ့ပြည်ခဲ့တဲ့သတင်းဘက်ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံမိန့်ခွန်းမှာဥရောပနိုင်ငံတွေကိုသတိပေးပြောဆိုခဲ့ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကစီးရီးရဆောင်းရလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမယ်အကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရခန်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ဗိုက်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်တွေအိန္ဒိယတပ်ဖွဲ့တွေတည်ဆုံခဲ့ရတဲ့အသေးခံဘုံးကွက်တက်ခတ်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံကြားတင်းမာမှုတွေဟာအန္တရာယ်ရှိတဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ကနိုင်ငံကိုရုပ်မြင်သံကြားကပြောကြားတဲ့မင်းငွန်းထဲမှာသတိပေးလိုက်တာပါ။ပါကစ္စတန်နိုင်ငံကိုတက်ခတ်ဖို့စဉ်းစားနေရဆိုရင်ပါကစ္စတန်နိုင်ငံအနေနဲ့စဉ်းစားရအောင်စဉ်းစားနေမှာမဟုတ်ပဲချက်ချင်းလက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းပြောဆိုလိုက်တာပါ။ပူဝါမာခရိုင်မှာအိန္ဒိယလူမျိုးတပ်ဖွဲ့ဝင်40ကျော်တည်ဆုံခဲ့ရတဲ့တက်ခတ်မှုဟာပါကစ္စတန်ခြေစိုက်အစ္စလမ်စစ်သွေးကြွအဖွဲ့ဂျာရှီမိုဟာမက်ရဲ့လက်ချက်ဖြစ်တဲ့အကြောင်းအိန္ဒိယကဆွဆွဲထားတာဖြစ်ပါတယ်။အိန္ဒိယခေါင်းဆောင်တွေကတော့ပါကစ္စတန်ပေါ်လက်တုံ့ပြန်အရေးယူဖို့လည်းကြေညာပြောဆိုထားတာပါ။စစ်သွေးကြွအဖွဲ့ဟာပါကစ္စတန်ထောင်လိုင်းဌာနနဲ့ဆက်နွယ်မှုရှိတဲ့အကြောင်းနဲ့အိန္ဒိယတာဝန်ရှိသူတွေကဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့အခြေအမြစ်မရှိတဲ့ဆွဆွဲချက်ဖြင့်ငြင်းဆန်ထားပါတယ်။စစ်သွေးကြွအဖွဲ့ကတော့ပါကစ္စတန်နိုင်ငံကတရားမဝင်အဖွဲ့အစည်းဖြစ်2002ခုနှစ်ကတည်းကကြီးညာထားတာပါ။စစ်ပွဲကိုစရတဲ့လွယ်ပေမဲ့အဆုံးသတ်ဖို့ခက်ခဲတဲ့အကြောင်းနဲ့ဒီအတွက်လဲစင်စင်ချင်းချင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်ကသတိပေးပြောဆိုသွားပါတယ်။1948ခုနှစ်မှာဗြိတိန်နိုင်ငံလက်အောက်ကနေလွတ်လပ်ရခဲ့ပြီးနောက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားစစ်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးနှစ်ချိန်ကတော့ပိုက်ဆံမှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးဖြစ်ပွားခဲ့တာပါ။
အီဂျစ်နိုင်ငံကိုင်ရိုမြို့မှာအကြမ်းဖက်သမားတို့အဖြစ်ရဲတွေကတန်ရာရှိပြီးလိုက်ဖမ်းခဲ့တဲ့လူဟာမနေ့တနင်္လာနေ့ညကသူ့ကိုယ်သူဘုံခွဲပြီးတေးချောင်းကျန်သွားတဲ့အတွက်သူနဲ့အတူအီဂျစ်ပြည်နယ်ဦးသေးဆုံးသွားပါတယ်။အဲ့ဒီဘုံခွဲမှုကြောင့်တန်ရာရသွားတဲ့တတရမြောက်ရဲတအူးလဲဒီကနေ့အင်္ဂါနေ့မှာသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရကြောင့်အခြားလူ3ဦးထက်မနည်းတို့လည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။ကိုင်ရိုမြို့လည်းကသမိုင်းဝင်နေရဖြစ်တဲ့အထင်ကရအယ်ဇာဟီယာဘလီအနီမှာအခုလိုအခင်ဖြစ်ပွားခဲ့တာပါ။အီဂျစ်ရဲတပ်ဖွဲ့ရဲ့ကင်းထောက်ရင်တစ်ခုကိုတောက်ကြနေကဘုံထောင်ခဲ့တဲ့ဆွဆွဲချက်နဲ့အဲ့ဒီစစ်သွေးကြွကိုအလိုရှိနေတာပါအဲ့ဒီလိုထောင်ထားခဲ့တဲ့ဘုံကိုတော့မပေါက်ကွဲခင်မှာပဲတာဝန်ရှိသူတွေကရှာတွေ့ခဲ့ပြီးစနစ်တန်ကိုဖြုံနိုင်ခဲ့တာဖြစ်ပါတယ်အကြမ်းဖက်သမားဟာနိုင်ငံခြားသားတဦးဖြစ်တယ်လို့ရဲတွေကပြောပေမဲ့အသေးစိတ်ကိုတော့ပြောမသေးပါဘူး
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခေါ်ထွက်ရေးစီစဉ်တဲ့ပတ်သက်လို့ကိုက်တွယ်ပုံနေနဲ့ဂျူးစက်ချင်ရေးသမားတွေရှိနေတယ်ဆိုတော့ဆွဆွဲချက်တွေကြောင့်ပါတီခေါင်းဆောင်မိုင်းကိုမကျေနပ်ချက်နဲ့အဓိကတိုက်ခန့်လီဘာပါတီကလွတ်တော်အမတ်9ယောက်ပါတီကနေနှုတ်ထွက်သွားပါတယ်အလယ်လက်သဘောထားရှိသူလွတ်တော်အမတ်9ယောက်ဟာတရားလွတ်လပ်တဲ့အုပ်စုတစ်ခုဖြစ်ရည်တည်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ဆိုရှယ်ဒီမိုကရက်တစ်ပါတီကအကြီးတန်းဖွဲ့ဝင်4ယောက်နှုတ်ထွက်ခဲ့တဲ့1982ခုနှစ်နောက်ပိုင်းလီဘာပါတီထဲမှာအကြီးဆုံးခွတ်ထုတ်ခဲ့တဲ့လောက်ရက်တစ်ခုလည်းဖြစ်ပါတယ်ပါတီခေါင်းဆောင်ဂျယ်ရမီကိုဗင်2015ခုနှစ်မှာအာဏာရရှိလာခဲ့ပြီးတဲ့နောက်လီဘာပါတီရဲ့ယက်တီချက်ပြောင်းလဲလာခဲ့ပြီးအလဲလက်ဝဲရင်းဝါဒီတွေရဲ့သဘောထားအမြင်တွေကိုတိမခံတတ်တော့ဘူးလို့လဲပါတီကနှုတ်ထွက်သွားကြတဲ့ကိုယ်စားလှယ်တွေကမနေ့တုန်းကပဲ တင်းတောက်တွေကိုပြောဆိုခဲ့ကြတာပါပါတီခေါင်းဆောင်ကိုတိုင်းရိုက်စင်ခေါ်မှုအဖြစ်ကျန်ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုစီယုံနေတဲ့အကြောင်းလဲနှုတ်ထွက်သွားတဲ့လွှတ်တော်မတ်တွေကပြောဆိုကြပါတယ်လွှတ်တော်မတ်တွေအထူးကကန့်ကွက်ကြတဲ့အထက်မှာတော့ EU ကနေဗြိတိန်ခွဲထွက်ရေးစီစဉ်နေရေးဆွဲရမှာလီဘာပါတီပတ်သက်မှုရှိတဲ့အကြောင်းပြောဆိုခဲ့ကြတယ်လို့အာနာယာကွန်ဆာဗေးတစ်ပါတီကဝန်ကြီးချုပ်ထရီဇာမေရဲ့ EU ကဗြိတိန်ခွဲထွက်ရေးစီစဉ်နေကိုဆန့်ကျင်ရမှာလီဘာပါတီခေါင်းဆောင်ကိုဗင်ဟာအင်တိုင်အားတိုင်းကြိုးစားမှုမရှိခဲ့တဲ့အကြောင်းနဲ့နောက်တစ်ချိန်လူ့ဆန္ဒခံယူပွဲကျင်းပနိုင်အောင်တွန်းအားမပေးနိုင်ခဲ့တဲ့အကြောင်းလဲပါတီဝင်တချို့ကပါတီခေါင်းဆောင်ကိုဝေဖန်နေကြတာဖြစ်ပါတယ်။ EU ကခွဲထွက်ရေးအစီအစဉ်တွေကြောင့်ကွန်ဆာဗေးတစ်ပါတီထဲမှာလည်းခွဲထွက်ရေးလူလားသူတွေနဲ့ဆန့်ကျင်သူတွေဖြစ်နေသဘောထားတွေလည်းကွဲပြားနေကြဆဲဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းကသဘာဝရင်းမြစ်တွေကိုထိနှိမ့်သိမ့်နဲ့စနစ်တကျစီမံခန့်ခွဲအသုံးပြုပြီးအာဟာရနဲ့စားနပ်ရိက္ခာဖူလုံမှုရှိတဲ့အတွက်နှစ်အတော်ကြာပူးပေါင်းလုပ်ကိုင်းဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အစည်း FAO နဲ့မြန်မာအစိုးရကြားပူးပေါင်းအကောင့်တွေဖော်ကြမဲ့သဘောတူညီမှုမူပေါင်းတရားကိုလည်းမှရေးထိုးလိုက်ပါပြီ။ Country Programming Framework CPF လို့ခေါ်တဲ့သဘောတူစာချုပ်ကိုမြန်မာနိုင်ငံရဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးတန်းဟောင်ကျော်နဲ့ FAO ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Miss Yoo Ji Fang တို့ကလည်းမှရေးထိုးလိုက်တာပါ။ပြည်ထောင်စုနဲ့ဗန္ဒာရေးဝန်ကြီးဌာနသက်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအရက်ဖက်အဖွဲ့အစည်းတွေပုဂ္ဂလိကအဖွဲ့အစည်းတွေအပြင်အခြားသက်ဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့ဆွေးနွေးတိုင်ပင်ပြီးမှ CPF သဘောတူစာချုပ်ကိုခုလိုလည်းမှရေးထိုးလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကအာဟာရနိုင်စားနပ်ရိက္ခာဖူလုံမှုရှိရေးအုပ်ချုပ်ရေးစနစ်အကောင်လာစေရေးတစ်တော့မြေရနဲ့ရေအရင်အမြင့်တွေပါဝင်ကြရစနစ်မြတ်မှုရှိရေးတဘာဝဘေးအန္တရာယ်နဲ့ရာသီဥတုပြောင်းလဲမှုကုသရောဂါတွေအပေါ်ဒေသခံလူမှုအတိုင်းအတာအနေနဲ့ပို့ပြီးခံနိုင်ရင်ရှိလာရေးဆိုတဲ့အဓိကရည်မှန်ချက်တွေကိုအကောင့်နဲ့ဖော်နိုင်ရေးအတွက်အခုလိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ
်အင်ကနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားတာပါအခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်စည်းရုံးကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှမဲခွဲအတည်ပြုလိုက်ပါပြီ။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်မှာပြည်ထောင်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေကသဘောတူညီတာမရှိပေမဲ့ကော်မတီမှာပူးပေါင်းပါဝင်ရေးကိစ္စပါတီရင်းဆက်လက်ဆွေးနွေးဖို့တော့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲတစ်ကြိမ်ပြုလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့နောက်မှာဒီနေ့ပြည်ထောင်စုလွှတ်တော်မှာမဲခွဲအဆုံးဖြတ်ခံယူခဲ့တာဖြစ်ပါတယ်။ဒီလိုမဲခွဲဆုံးဖြတ်တဲ့အခြေအနေကိုပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကအခုလိုထုတ်ပြန်ကြေညာပါတယ
်။အဆိုထောက်ခံမဲ389မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ3မဲဖြစ်ပါတယ်။ထောက်ခံဆန္ဒမင်းများတဲ့အတွက်ပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းတာဝန်ပေးအပ်ခြင်းအမိန့်ကြေညာစာမူကြမ်းကိုလွတ်တော်ကအတည်ပြုကြောင်းနဲ့ဖွဲ့စည်းမင်းရဲ့နိုင်ငံရေးပါတီအစုအဖွဲ့အချို့နေရာမှာကြံရှိနေတဲ့အမည်စရင်းများအတွက်အမည်စရင်းရရှိချိန်မှာထပ်မံထုတ်ပြန်ပေးမည်ဖြစ်ကြောင်းကြေညာပါတယ်
ဖွဲ့စည်းလိုက်တဲ့45ဦးပါပူးပေါင်းကော်မတီကိုပြည်ခိုင်ဖြိုးပါတီ၊ရခိုင်မျိုးသားပါတီနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကန့်ကွက်တာတွေရှိသလိုပြန်လည်သုံးသပ်ညှိနှိုင်းဖို့ဆွေးနွေးထားတာဖြစ်ပါတယ်။မဲခွဲမဆုံးဖြတ်ခင်မှာဆွေးနွေးဖို့တောင်းဆိုခဲ့တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်နဲ့လွှတ်တော်ကိုယ်စားလှယ်တချို့ကိုနိုင်ရကကဆွေးနွေးခွင့်မပေးခဲ့ပါဘူး။ပူပေါင်းကော်မတီဖွဲ့စည်းရေးနဲ့ပတ်သက်ပြီးအဓိကသဘောမတူတဲ့အချက်ကိုပြည်ခိုင်ဖြိုးပါတီပြောပွဲမျိုးနယ်ကလွတ်တော်ကိုယ်စားလှယ်ဦးတောင်အေးကလွတ်တော်ခိတရန်နာချိန်မှာသတင်းမီဒီယာတွေကိုအခုလိုရှင်းလင်းပါတဲ့
ဥပဒေနဲ့အညီလှုပ်ဆောင်ချက်မရှိလို့နောက်တစ်ခုကအန်ကယ်ရုကိုနှစ်ချိန်အစည်းအဝေးခေါ်ထားတဲ့ဒီကိုယ်စားလှယ်ရဲ့တင်ပြချက်တွေအပေါ်မှာနော်အဲနိုင်ရကဟာနော်အရေးယူဆောင်ရွက်မှုနော်ပြန်လည်ဆွေးနွေးညှိနှိုင်းမှုဒါတွေမလှုပ်ဖဲနဲ့ရှိရနေစီဝေလဲဒီတိုင်းပြီးဆုံးသွားတယ်15နှစ်စီဝေလဲဒီတုန်းပြီးဆုံးသွားတယ်ပြီးတော့မှသူ့ရဲ့လုပ်ပိုင်ခွင့်တာဝန်အရဆိုပြီးတော့เนาะလှုပ်ဆောင်သွားတဲ့လှုပ်ဆောင်ချက်မျိုးဟာเนาะပြည်အောင်စုလွှတ်တော်မှာเนาะဒါလှုပ်တဲ့မလှုပ်တဲ့အားလုံးစဉ်းစားစီစဉ်တဲ့သဘောဖြစ်ပါတယ်
တမ်ရော့ဘက်ကပူပေါင်းကော်မတီဖွဲ့စည်းရေးအတွက်ညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်ကျင်းပခဲ့ရမှာတမ်ရော့နဲ့အခြားပါတီတွေရဲ့ဆွေးနွေးချက်တွေကိုလစ်လျူရှုပြီးလွှတ်တော်အတွင်းမဲခွဲတဲ့အပေါ်မှာအားလုံးရဲ့သဘောဆန္ဒမပါဝင်ကြောင်းဥပဒေကိုမလိန်တပတ်လောက်ရရောက်ကြောင်းဗိုလ်မှူးချုပ်မောင်မောင်ကဝေဖန်ထားပါတယ်ပူပေါင်းကော်မတီမှာပါဝင်ရေးနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောပါတယ်အဲ
့တော့ကျွန်တော်တို့ကတော့သူ့ရဲ့ဥပဒေနဲ့အညီဆက်လက်ဆောင်ရတယ်ဆိုတော့လည်းပါဝင်နိုင်အောင်တော့ကြိုးစားမှာပေါ့လေဒါလည်းကျွန်တော်ပြန်ပြီးတော့မှ ကျွန်တော်တို့အစုအဖွဲ့မှာပြန်စဉ်းစားပြီးတော့ဆုံးဖြတ်ပြီးတော့ကျွန်တော်ဘယ်လိုပါဝင်မလဲဆိုတာပေါ့လေ။ဘာလို့ဆက်လက်ပြီးဆောင်ပါမယ်။နောက်တစ်ခုကလည်းပြည်သူအများလိုချင်တဲ့ Facebook ပြင်ဆင်ရေးမှာတက်မတော့မပါဘူးဆိုရင်ကျွန်တော်တို့မသိတော့ဘူးပေါ့လေ။ကျွန်တော်အနေနဲ့ကတော့ပြင်ဖို့အတွက်ကျွန်တော်တို့စိတ်ကူးရှိပြီးသားစီမံပြီးသား။ဒါမှမဟုတ်ပြင်တဲ့ပုံစံနဲ့လုံထုံးလုံးလေးတွေကလားဥပဒေနဲ့မညီပဲနဲ့ဥပဒေကိုကျော်လွန်လာလို့မလေးတစ်ပတ်နဲ့လုံနေတာဒါမှမဟုတ်ဖြစ်နေတာကျွန်တော်နိုင်ငံအတွက်လည်းမကောင်းဘူးပြ။
ကြည်ခိုင်ဖြိုးပါတီကလည်းဖွဲ့စည်းပုံပြင်ဆင်ရေးကိုမကန့်ကွက်ကြောင်းပြင်ဆင်ရမှာဥပဒေနဲ့အညီဖြစ်ရေးကိုသာလိုလားပြီးပူပေါင်းကော်မတီမှပါဝင်ရေးကိုတော့စဉ်းစားဆုံးဖြတ်မှာဖြစ်ကြောင်းဦးတောင်အေးကပြောပါတယ်။မဲမခွဲမီပြည်တော်စုလွတ်တော်ဒုတိယနိုင်ငံကကပူပေါင်းကော်မတီဖွဲ့စည်းတာနဲ့ပတ်သက်ပြီးရှင်းလင်းရမှာဒီကော်မတီကဖွဲ့စည်းပုံအခြေခံဥပဒေကိုလိလာသုံးသပ်ပြီးပြည်တော်စုလွတ်တော်ကိုအစီရင်ခံဖို့ဒီအစီရင်ခံစာကိုလွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးတဲ့နောက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်အရဆောင်ရွက်မှာဖြစ်ကြောင်းထက်သွင်းပြောကြားထားပါတယ်။ပူပေါင်းကော်မတီရဲ့အတွင်ရင်မူဖြစ်သူရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်73ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကကော်မတီလုပ်ငန်းတွေကိုအ мян ဆုံးဆောင်ရွက်မှာဖြစ်ကြောင်းပြောဆိုပါတယ်
။ပူပေါင်းကော်မတီဟာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကြီးကိုဟာလာ20ရာခိုင်နှုန်းနေပါလေမလို့ပဲနဲ့တန်းတင်လိုက်တော့မှလားဆိုတော့မဟုတ်ပါဘူး2 step ပါပထမချိန်လွှတ်တော်တုန်းကတော့လေးလာ30ရေးဆိုပြီး1 step သွားခဲ့တယ်ပြီးခဲ့ခါကျတော့မှနော်အကောင့်ထည့်ဖော်ရေးဆိုပြီး2 step ဒီ2 step လုံးကိုဒီပူပေါင်းကော်မတီတရက်ထဲကနေပဲထိရောက်နေပေါ့နော်မြင်မြန်ဆန်းဆန်းအဓိကတော့ timing ပဲမြင်မြန်ဆန်းဆန်းအချိန်မစွဲပဲနဲ့တကယ်ပြည်သူတွေလိုလားနေတဲ့စန္ဒအစ်စ်အမှန်ကိုမြင်မြန်ဆန်းဆန်းဆောင်ရွက်နိုင်ဖို့အတွက်ဒီပူပေါင်းကော်မတီအနေနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်
ဒီကနေ့ဖွဲ့စည်းလိုက်တဲ့ပူပေါင်းကော်မတီမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က18ဦးတမ်မရော်သားလွှတ်တော်ကိုယ်စားလှယ်8ဦးပြည်ခိုင်ဖြိုးရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က2ဦးစီလွှတ်တော်တွင်းမှာကိုယ်စားလှယ်2ဦးကနေ9ဦးစီထိရှိတဲ့ပါတီတွေက10ဦးတတိပုဂ္ဂလကိုယ်စားလှယ်2ဦးတို့နဲ့သတ်မှတ်ထားပါတယ်လွှတ်တော်တွင်းမှာနိုင်ငံရေးပါတီ16ခုရှိရာမှာ73ခုကပူပေါင်းကော်မတီမှာပါဝင်ဖို့ကိုယ်စားလှယ်စီရင်ပေးပို့ထားပြီးတမ်ရော်နဲ့ပြည်ခိုင်ဖြိုးပါတီကပေးပို့တာမရှိသေးပါဘူး။ပေးပို့လာချိန်မှာပူပေါင်းကော်မတီပါအညီစင်းတွေကိုထပ်မံထုတ်ပြန်ဖို့ရှိနေပါတဲ့
။ကိုမိုးစောပြောပြခဲ့တာပါရှင်။အခုဂျနီဗာမှာကျင်းပတဲ့စီရောညီလာခံဘက်ကိုအလှည့်ပေးပါမယ်။ရခိုင်ပြည်နယ်တွင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာရိုဟင်ဂျာအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုနဲ့တခြားအခွင့်အရေးချိုးဖောက်မှုတွေမရှိခဲ့ဘူးလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ CEDAW ခေါ်အမျိုးသမီးများပေါ်အကြမ်းဖက်မှုအလုံးစုံပပျောက်ရေး82ကြိမ်မြောက်ညီလာခံမှာမြန်မာအစိုးရဘက်ကတင်သွင်းခဲ့ပေမယ့်အဲ့ဒီလိုတင်သွင်းမှုဟာလက်တွေ့ဖြစ်ပေါ်ခဲ့တာတွေနဲ့ဆန့်ကျင်ဘက်ဖြစ်နေတဲ့အကြောင်းဒီညီလာခံမှာတက်ရောက်နေတဲ့အမျိုးသမီးအရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်နေသူမတ်ဝေဝေနုကပြောပါတယ်စီရောညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီအခံစာတင်သွင်းခဲ့တာနဲ့ပတ်သက်လို့မဝေဝေနုကိုကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့အဓိကတင်သွင်းတာကတော့ဒီမြန်မာပြည်မှာအမျိုးသမီးပုံအပေါ်မှာနေမိုင်းဆိုင်ရာကျူးလွန်မှုဟာအစဉ်တစ်ဆက်ဖြစ်ပေါ်ခဲ့တာဖြစ်တယ်ပေါ့နော်။သူတစ်ဖြင့်ဒီပြည်ပခဒေသတွေမှာစစ်ပွဲဖြစ်နေတဲ့ဒေသတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေပြီးတော့စစ်သားတွေကနေပြီးတော့အမျိုးသမီးတွေအပေါ်မှာဒီမိုင်းဆိုင်ရာကျူးလွန်မှုတွေကအစဉ်တစိုက်ရှိခဲ့တယ်။ဒါပေမဲ့တစ်လျှောက်လုံးမှာအဲ့လိုကျူးလွန်မှုတွေကိုကျွန်တော်တို့အရေးယူဆောင်ရွက်မှုတရားစီရင်ခွင့်တွေဆိုတာဟာမျိုးတွေမရှိခဲ့ဘူး။မရှိခဲ့တဲ့အတွက်ကြောင့်မို့လို့အခု2016-2019မှာမြခိုင်မှာဆိုလို့ရှိရင်အလုံးရင်းနဲ့ဥရင်ကြမျိုးသမီးတွေအပေါ်မှာဒီမိုင်းဆိုင်ရာကျူးလွန်မှုတွေဖြစ်တယ်ပေါ့နော်။အဲ့အတွက်ကြောင့်မို့လို့ဒီ CEDAW ကော်မတီကနေပြီးတော့လည်းအထူးအစီရင်ခံစာအနေနဲ့ပြန်ပြီးတော့တို့တောင်းဆိုတာဖြစ်တယ်အစိုးရက။အဲ့ပေါ်မှာအစိုးရကနေပြီးတော့အစီရင်ခံစာကိုပြန်လဲတုံ့ပြန်ပြီးတော့အစိုးရအစီရင်ခံစာအနေနဲ့တင်သွင်းတယ်
။အဲ့ဒီအစီရင်ခံစာထဲမှာဘာတွေများပါပါလဲ
။အဲ့မှာကခုနအစိုးရအစီရင်ခံစာထဲမှာကဒီနေမိုင်းဆိုင်ရာကျွလွန်မှုတွေလုံးဝမဖြစ်ခဲ့ပါဘူးဆိုပြီးတော့အလုံးစုံကြီးကိုဒီလိုမျိုးငင်းထားတာမျိုးတွေ့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့ပြန်ကျွန်တော်တို့အနေနဲ့ကဟိုဒီမှာအရက်ဖက်လူဖွဲ့စည်းရေးအနေနဲ့လည်းတင်ပြခွင့်ရှိရတယ်။တို့ကကျွန်တော်တို့ကိုလည်းဟို request လုပ်ပြီးတော့တင်ပြခွင့်ပေးတဲ့အခါကျတော့ကျွန်တော်တို့ကလည်းဟိုကျွန်တော်တို့လက်ရှိမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ဖြစ်ပျက်ခဲ့တဲ့ဟာတွေကိုဟိုအရှိအတိုင်းတွေကိုပြန်ပြီးတော့ပြောပြရတာဖြစ်တယ်ပေါ့နော်ပြန်တင်ပြတာဖြစ်ပါတယ်ဒီဆိုင်မှာကျူးလွန်မှုတွေကအချက်လက်တွေအထောက်အထားတွေအများကြီးကုလသမဂ္ဂဒီအချက်လက်ရှာဖွေမစ်ရှင်အပါအဝင်တခြားသောလူ့ခွင့်အဖွဲ့ဝင်အဖွဲ့တွေတော်တော်များများကဒီလိုမျိုးအမျိုးသမီးတွေပေါ်မှာအလုံးနဲ့အရင်နဲ့ဒီလိင်ပိုင်းဆိုင်ရာကျူးလွန်မှုတွေကိုစနစ်တကျ ကျုံ့လွန်ခဲ့ရဆိုတဲ့အထောက်အထားတွေကိုပြင်ပြထားပြီးဖြစ်တယ်ပေါ့နော်အဲဒီဥစ္စာတွေကိုအစိုးရအနေနဲ့ဟိုအမြင်ဖွင့်ပြီးတော့ပူပေါင်းဆောင်ရွက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူပေါင်းဆောင်ရွက်ပြီးတော့ဖြည့်ရှင်းဖို့လိုတယ်ဆိုပြီးတော့ကျွန်တော်တို့တင်ပြတာဖြစ်ပါတယ
်ဆော့ဆော့ကမဝင်းနူပြောထားတဲ့အထက်မှာအစိုးရဘက်ကအစီရင်ခံစာတင်တဲ့အထက်မှာဒီလင်မဲဆိုင်ရာကျုံ့လွန်မှုလုံးဝမရှိတော့ဘူးဆိုပြီးညှင်းဆို့လုံးဝယတိပြညှင်းဆို့ထားတာပါတယ်ဆိုပြီးပြောထားတာရှိပါတယ်အဲ့ဒါကရခိုင်ပြည်နယ်ကရိုဟင်ဂျာအမျိုးသမီးတွေအပေါ်မှာကိုဆိုလိုတာလားဒါမှမဟုတ်တနင်္ဂနွေလုံးအတိုင်းတာနဲ့ဆိုလိုတာလားခင်ဗ
ျဒီအစင်ခံစားမှာကဒီတစ်ခေါက်အထူးအစင်ခံစားပေါ့နော်အဲ့မှာကရိုဟင်ဂျာအမျိုးသမီးတွေအပေါ်မှာကျွန်းလွန်တဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုသူကပြောထားတာဖြစ်တယ်အဲ့ဒါကိုညွှန်ထားတယ်လို့ကျွန်မယူဆတယ်ပေါ့နော
်အဲ
ဒါပေမဲ့2016တုန်းကတနင်္ဂနွေလုံးအတိုင်းတာအစီရင်ခံစာတင်တင်တဲ့အခါမှာလဲစစ်တပ်ကနေပြီးတော့မြို့သမီးရေပေါ်မှာကျွန်းလွန်တဲ့ခုနလိုဟိုလိမ်မိုင်းဆိုင်ရာစော်ကားမှုတွေမရှိပါဘူးဆိုပြီးတော့ဟိုညှင်းထားတာမျိုးတွေရှိရပေါ့နော်ဆိုတော့အခုလဲဒါကိုဟိုအဲ့အတိုင်းပဲထပ်ပြီးတော့ဒီမြို့သမီးရေပေါ်မှာဟိုစစ်တပ်ကလုံခြုံရေးဖွဲ့ဝင်တွေကနေပြီးတော့ကျွန်းလွန်တဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတွေမရှိဘူးဆိုပြီးတော့အရင်ပုံစံဝဲထထချာကြီးအလုံးစုံကြီးညှင်းဆုံနေတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါဟာဟိုပဂတိနဲ့ပဂတိတရားနဲ့ကွာဟနေဆိုရဟမ်းပြီပေါ့နော
်နောက်တစ်ခုကနိုင်ငံတကာ NGO အဖွဲ့စည်းတယ်လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တဘောဥပမာဟို Human Rights Watch လို့လူခွင့်စောင့်ကြည့်အဖွဲ့လို့အဖွဲ့စည်းတယ်လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးခွန်းထုတ်ကြတာတွေကျွန်တော်တို့တွေ့ပါတယ်ဆိုတော့သူတို့ရဲ့ဟိုတင်ပြမှုတွေဟိုမေးခွန်းထုတ်မှုဆွေးနွေးမှုတွေအပေါ်မှာရောဘယ်လိုမြင်မိလဲဗ
ျဒီပြည်ပခတ်တွေကိုဖြည့်ရှင်းဖို့သူတို့အဓိကပြောတယ်ပြည်ပခတ်တွေဖြည့်ရှင်းဖို့ဒီအမျိုးသမီးတွေကိုလုံခြုံရေးပေးဖို့မြန်မာပြည်ရဲ့ဒီပညာရေးကျန်းမာရေးအခက်အခဲတွေဟိုဖြည့်ရှင်းပေးဖို့နောက်တစ်ခုကလိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုတရားစီရင်ဖို့ပေါ့နော်တရားစီရင်ပြီးတော့သူတို့အတွက်တရားမျှတမှုဖော်ဆောင်ပေးဖို့ဆိုတဲ့ဟာကိုအဓိကထားဆွေးနွေးသွားတာဖြစ်ပါတယ်ဟုတ်
စီရောညီလာခံကိုတက်ရောက်နေတဲ့အမျိုးသမီးအရေးနဲ့ငြိမ်းချမ်းရေးဆောင်ရွက်နေသူမတ်ဝေဝေနုကိုကိုစော်ဝင်းလိုင်ကတည်တံ့ဆက်သွဲမေးမြန်းထားတာဖြစ်ပါတယ်ရှင်
တော်ရှိပါခင်ဗျာလက်ရှိအာဏာရ NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့ခုလည်းပဲဖွဲ့စည်းပုံပြည်ရေးခြေလှမ်းတချို့ကိုလှမ်းလာပါတယ်အတိုက်ခံကြန့်ခိုင်ရေးနဲ့တပ်မတော်ဘက်ကလည်းဖွဲ့စည်းပုံပြည်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်ဒါပေမဲ့လို့ဖွဲ့စည်းပုံပြည်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူးဒါကြောင့်မလို့ဖွဲ့စည်းပုံပြည်ရေးကြိုးပမ်းချက်တွေဘယ်လောက်ထိအလားအလာကောင်းရှိပါသလဲညှော်လင့်လို့ရပါသလားလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view တွေကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823555ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီနေ့ည9:00ခွဲမှာစတင်မဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာကိုနားဆင်ရပါမယ်။ဗနီဇွဲလာစစ်တပ်အနေနဲ့သမ္မတနီကိုလတ်စ်မာဒူရိုအာနာဆက်ပြီးမြဲနေအောင်ထောက်ခံနေတာကိုရပ်ပစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။ဒါ့အပြင်လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လည်းတိုက်တွန်းပါတယ်။ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာဗနီဇွဲလာနဲ့ကျူဘွားနယ်ပါအမေရိကန်နိုင်ငံသားတွေကိုပြောတဲ့မိန့်ခွန်းထဲမှာသမ္မတထရမ့်ကအဲ့ဒီလိုသတိပေးတိုက်တွန်းသွားတာဖြစ်ပြီးသူ့ဆိုအပြင်ဆိုရှယ်လစ်ဝါဒရဲ့အန်ဒီယရီဆိုတာနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံသားတွေကိုသတိပေးသွားပါသေးတယ်။ VOA သမ္မတအိမ်ပြူရောသတင်းတော့ပက်စီဝီဒကူဆွာရာရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။အစားအစာနဲ့စီးပွားတွေတင်သွားတဲ့အမေရိကန်လေယာဉ်တွေဟာဗင်နီဇွဲလားနိုင်ငံနဲ့နယ်စပ်ကိုလံဘီယာနိုင်ငံထဲမှာရောင်းနေပါပြီ။အဲ့ဒီအကူအညီတွေကိုအမေရိကန်ကျူးကျော်မှုအစားဖြစ်သမ္မတနီကိုလတ်စ်မာဒူရိုကမြင်ထားပြီးစစ်အင်အားသုံးတားဆီးမယ်လို့အခိုင်အမာပြောထားတာကြောင့်ဗင်နီဇွဲလားနိုင်ငံသားတွေစီအကူအညီတွေရောက်အောင်ဘယ်လိုပေးကြမယ်ဆိုတာကမရှိမရဖြစ်နေပါတယ်။သမ္မတထရမ့်က
He would rather see his people starve.
လူတို့ကိုအကူအညီပေးမဲ့အစားငှက်နေတာကိုပဲသူမြင်ချင်တာပါ
။ဗင်နီဇွဲလားစစ်တပ်အနေနဲ့မာဒူရိုအစိုးရကိုထောက်ခံနေတာရပ်ဖို့ဗင်နီဇွဲလားနဲ့ကျူးဘားနယ်ပေါ်အမေရိကန်နိုင်ငံသားအများစုပါတဲ့မိုင်ယာမီပြည်သက်ရှိမှာသမ္မတထရမ့်ကတတိပေးပြောဆိုပါတယ
်။ If you choose this path, you will find no safe harbor.
ဒီလမ်းကိုရွေးရင်တော့လုံခြုံတဲ့ပုံခိုရာတက်တာအေးစေးတဲ့ထွက်ပေါက်တို့ရှိမှာမဟုတ်ပါဘူး။အားလုံးကိုခင်ဗျားတို့လက်လွတ်လိုက်ရလိမ့်မယ
်ဗင်နီဇွဲလားတိုက်ခိုက်ခံဆောင်ဝမ်ဂွာဒိုကိုထောက်ခံတဲ့ဒါဇင်ပေါင်းများစွာသောကမ္ဘာခေါင်းဆောင်တွေထဲမှာသမ္မတထရမ့်ကပထမဆုံးပါမစ္စတာဂွာဒိုဟာဇန်နဝါရီလကပဲနိုင်ငံရဲ့ယာယီခေါင်းဆောင်ဖြစ်လာသူပါဗ ဗနီဇွဲလားဆိုင်ရာသမ္မတထရမ့်ရဲ့မူဝါဒတွေကိုအခုထိတော့ပါတီနှစ်စလုံးကထောက်ခံထားပါတယ်။ဒါပေမဲ့သူ့မိန်ကုန်းထဲမှာဆိုရှယ်လစ်ဝါဒကိုအချိန်ချင်းဝေဖန်ရှုတ်ချသွားပါတယ်။
The days of socialism and communism are numbered not only
socialist and communist war are ni gung chou pho ni ni ba bi
nong ni ma tamara yu kaw pwe pyan win pho shi ni da ne a mya atai khan democrat dui ko thu na pho a ri a chet ko tamara trump ga ma ja khana tong le shi ba de danny baha ga ro brookings institution ga tu de de u ba
I fear that this speech is the beginning of seeing venezuela becoming a
di main gung ha america ma venezuela a che ga ပါတီနိုင်ငံရေးကိစ္စတခုဖြစ်လာမယ်အစပေးပဲလားလို့ကျွန်တော်စိုးရိမ်မိပါတယ
်။ဘာသူတို့ကိုဆန့်ကျင်တဲ့သမ္မတထရမ့်ရဲ့မူဝါဒကိုသူတည်တည်ဘဟာကထောက်ခံပြီးမဲ့စိုးရွားတဲ့လူသားပြည်ဒုက္ခအကျပ်တင်းနဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံသားတွေရဲ့ကံကြမ္မာကိုသူပြန်ရွေးကောက်ခံရရေးနိုင်ငံရေးနည်းလမ်းတခုအဖြစ်သမ္မတထရမ့်အနေနဲ့အသုံးမချသင့်ဘူးလို့ပြောပါတယ
်။ There's no doubt that today's speech was part of his electoral campaign and he was speaking
ဒီမိန်ကောဟာသူမဲဆွယ်စည်းရုံးရေးတစ်စိတ်တစ်ပိုင်းဖြစ်ပြီးဗင်နီဇွဲလားလူလူကိုရည်ရွယ်ပြောဆိုတာမဟုတ်ပဲဖလော်ရီဒါကမဲဆန္ဒရှင်တွေကိုရည်ရွယ်ပြောဆိုရဲဆိုတာတန်တရားဖြစ်စရာမရှိပါဘူးအဲ့ဒါကစိတ်ပြတ်ဖို့ကောင်းပါတယ
်လက်ရှိအခြေတဲကနေလွတ်ဖို့ထွက်ပြေးသွားတဲ့ဗင်နီဇွဲလားနိုင်ငံသားက၃သန်းအထိရှိသွားပါပြီယာယီသမ္မတဝန်ကွာတို့ကတော့
Nosotros voluntarios
အခြေခံဥပဒေကိုကာကွယ်ဖို့ကိုယ်စံနာနဲ့ကိုကျွန်တော်တို့တည်ဆောက်ပြုထားပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဝင်လာနိုင်အောင်လုပ်ဖို့ကျွန်တော်တို့တန်တိထန်ချထားပါတယ်
ကိုလံဘီယာဘရာဇီးလ်နဲ့ကာရီဘီယံဒေသမှာစုပုံနေတဲ့အမေရိကန်ပြည်ထောင်အကူအညီတွေကိုဖြန့်ဝေရေးပရဟိတလူသားတွေကိုဝန်ကွာတို့ကကမကထပြုစူးစီးနေပါတယ်။အတားအဆီးတွေကိုလာမယ့်စနေနေ့ကျရင်ဖောက်ထွက်ပြီးဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာကိုအကူအညီတွေပေးဖို့ဝန်ကွာတို့ကစီစဉ်ထားတာကြောင့်စစ်တပ်ကသာမာဒူရိုကိုဆက်ထောက်ခံနေမယ်ဆိုရင်တော့ထိတ်တိုက်ဖြစ်လာနိုင်ခြင်းရှိနေပါတယ်ခင်ဗျာ။
ကိုကြော်ကြော်သိန်းပြောပြသွားတာပါရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုလည်းနှာစင်နိုင်ကြမှာပါရှင်အခုအင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်မက္ဆီကိုနိုင်ငံနဲ့နေဆက်မှာတိုင်းကာမဲ့30ရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ငံတော်အရေးပေါ်ခြေနေကြီးညာလိုက်တဲ့ပေါ်ပြည်내16ခုကတရားဆွဲလိုက်ပါတယ်။သမ္မတရဲ့အရေးပေါ်ခြေနေကြီးညာချက်ဟာခြေခံဥပဒေနဲ့မကန့်ညီတဲ့ဥပဒေမဲ့လုပ်ရဖြစ်တယ်လို့မွေးစည်းဝါတက်ဖြစ်အစီအစဉ်တွေစစ်ပဆိုင်ရာတရားဝင်လုပ်ငန်းတွေတခြားတရားဥပဒေစိုးမိုးရေးလုပ်ငန်းတွေက30တွေကိုယူသုံးမှာဖြစ်တဲ့အတွက်သက်ဆိုင်ရာပြည်내နဲ့ဒေသခံတွေအတွက်နစ်နာတယ်ဆိုပြီးတရားဆွဲခဲ့ကြတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာနေစစ်တခုစတင်မှုဆိုပြီးအမေရိကန်သမ္မတထရန့်ရဲ့တိုက်တွန်းချက်ကိုဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပယ်ချလိုက်ပါတယ်။သမ္မတထရန့်ရဲ့လီဒါဟာနာဇီရီရဲ့လီဒါလိုဖြစ်နေပြီဆိုပြီးတော့လည်းဝေဖန်ခဲ့တာပါ။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှောင်တိုးဖြစ်ထက်လွတ်တော်မှန်ဘာနီဆန်ဒါစ်ကဒီနေ့ပဲကြေညာလိုက်ပါတယ်။အသက်89နှစ်အရွယ်ဆန်ဒါစ်ဟာပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာလည်းဒီမိုကရက်ဒီပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မှုကြိုးစားခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုရှုံးနိမ့်ခဲ့တာပါ။အိန္ဒိယနိုင်ငံကစီးရီးယားဆောင်းလာမယ်ဆိုရင်ချက်ချင်းတုံ့ပြန်သွားမှာဖြစ်တဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့သတင်းပတ်တဲ့အိန္ဒိယတပ်ဖွဲ့ဝင်တွေသိဆုံးခဲ့ရတဲ့အထူးကံဘုံခွဲတက်ခတ်မှုကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံခြားတင်းမာမှုတွေအနေနဲ့ရှိလောက်တဲ့အဆင့်ထိကြီးထွားလာနေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကနိုင်ငံကိုဒီကနေ့ပြောကြားတဲ့ရုပ်မြင်သံကြားကမင်းကွန်းထဲမှာသတိပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။
အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့တကွ VOE ရဲ့နေ့စဉ် TV သတင်းအစီအစဉ်ကိုလည်း VOE Internet စာမျက်နှာ bamis.voanews.com မှာနားဆင်နိုင်ပါတယ်ရှင်။ည9:00နာရီကျရင်တကပြန်ပြီးတော့ဆုံကြရအောင်ပါရှင
This program has come to you from the Voice of America, Washington.